စီးရီးယားသမ္မတဘရှဲအာဆတ်ဆိုရတပ်ဖွဲ့ရဲ့လက်ချဲလို့ဆွဆွဲထားပြီးဒေါလနဲ့အုံပြုခဲ့တယ်လို့ယူဆထားတဲ့စနေနေ့ကတက်ခတ်မှုဖြစ်ခဲ့ရာဒူမာရက်ကိုတပ်သေးကနမူနာတွေစုဆောင်းမှုကုလသမဂ္ဂဒေါလနဲ့တာစီနိုင်ငံတကာအဖွဲ့ကစုံစမ်းစစ်ဆေးသူတွေရောက်လာပါတယ်။ OPCV ဘက်ကစုံစမ်းစစ်ဆေးသူတွေအနေနဲ့တက်ခတ်မှုဖြစ်ရာနေရာကမြေကြီးတွေလိုပတ်ဝန်းကျင်ကအထောက်အထားနမူနာတွေထိခိုက်သေးချေသူတွေထံကသွေးနမူနာတွေပါဝင်ဇီဝထောက်ထားတွေကိုစုဆောင်းပြီးအဖွဲ့ရဲ့တက်ခတ်မှုပို့ဆောင်စစ်ဆေးသွားမှာဖြစ်ပေမဲ့တက်ခတ်မှုအတွက်ဘယ်သူမှတာဝန်ရှိရဆိုတာကိုတော့စုံဖြတ်မှာမဟုတ်ပါဘူး။ဒမက်စကမြို့စုံကဂူတာရှေးပိုင်းဒူမာရက်မှာပြီးခဲ့တဲ့ဇင်ဘတ်ထဲတက်ခတ်မှုအတွင်းမှာတော့လူ40ထက်မနည်းသေဆုံးပြီးရန်နဲ့ချီနာမကျန်းဖြစ်ခဲ့ကြတာပါ။စီရီးယားဆွေကတော့ဒါရုလက်နဲ့တုံတက်ခတ်မှုကျူးလွန်မှုမရှိတဲ့အကြောင်းငြင်းဆန်ထားပါတယ်။တက်ခတ်မှုဖြစ်ရာဒေသကသွေးနဲ့စီးနမူနာတွေကိုအမေရိကန်ကရရှိထားပြီးစစ်ဆေးခဲ့ရမှာဒါရုလက်နဲ့အုံပြုခဲ့ကြောင်းအတည်ပြုနိုင်ခဲ့တယ်လို့လည်းအမေရိကန်ရုပ်သံ NPC ကပြောဆိုထားပါတယ်။ဒီချိန်ထဲမှာပဲစီးရီးယားအရေးနဲ့ပတ်သက်လို့အမေရိကန်ရဲ့ CAP ဖက်တွေပေါ်ပေါက်လာတဲ့ကြောင်းရုရှားကသတိပေးနေချိန်မှာပဲဒါရုလက်နဲ့လို့ယူဆတဲ့တိုက်ခိုက်မှုပေါ်အမေရိကန်ကတုံ့ပြန်မဲ့စီစဉ်နေနဲ့ပတ်သက်လို့သမ္မတတော်နဲ့ထွန်းကအမျိုးသားလူညွန်ရေးကောင်စီနဲ့တိုင်ပင်ခဲ့ပါတယ်။စီးရီးယားချင်းနေနဲ့ပတ်သက်လို့အမျိုးသားလူညွန်ရေးဖော်အနေနဲ့သမ္မတတွဲဆုံဆွေးနွေးခဲ့ပြီးနောက်ဆုံးဆုံးဖြတ်ချက်တော့မချရသေးတဲ့အကြောင်းလဲအင်ဂျီရောပြောခွင့်ရဆာဟက်ဘီဆန်ဒါစ်ကကြေညာရက်ထုတ်ပြန်ပြောဆိုခဲ့တာပါ။ထောက်လိုင်းသတင်းတွေကိုဆက်လက်ဆန်းစစ်နေဆဲဖြစ်ပြီးလက်တွဲဘက်တွေမားဘိတ်နိုင်ငံတွေနဲ့ဆွေးနွေးပြောဆိုနေတယ်လို့ပြင်သစ်သမ္မတဗြိတိန်ဝန်ကြီးချုပ်တို့နဲ့စကားပြောဖို့စီစဉ်ထားကြောင်းလဲပြောဆိုထားပါတယ်။